အိန္ဒိယနိုင်ငံတောင်ပိုင်းခရလာပြည်နယ်မှာမိုးများရေကြီးပြီးတော့မြေတွေပြိုကျလို့လူပေါင်း150ကျော်သေဆုံးခဲ့ရတယ်လို့အာဏာပိုင်တွေကအင်ကာနီမှာပြောပါရယ်။အိမ်တွေလည်းပျက်စီးသွားပြီးတော့လူပေါင်းရာနဲ့ချီအိုးအိမ်မဲ့ဒုက္ခရောက်နေတယ်လို့လည်းဆိုပါရယ်။ခရလာပြည်နယ်အရှေ့မြောက်ဘက်ဝယန္ဒာခရိုင်ထဲအင်ကာနီအစောပိုင်းကမြေနှစ်ကျင်းပြိုကျခဲ့တာကြောင့်သေဆုံးသူတွေထပ်တိုးလာနိုင်သေးတယ်လို့လည်းဆိုပါရယ်။ကုညီကဲဆဲကြီးလက်ပေါ်ကြိုးစားနေပေမဲ့သစ်ပင်တွေလည်းသဒ္ဓါတွေကျိုးမိုးတွေကရွာပြက်စစ်မီလည်းမရဖြစ်နေတာကြောင့်အခက်အခဲအများကြီးဖြစ်နေတယ်လို့ကုညီကစိသမားတွေကပြောကြပါတယ်ခင်ဗျာဖိလစ်ပိုင်နိုင်ငံကိုကာကွယ်ရေးအသုံးစရိတ်အတွက်အကူအညီဒေါ်လာငွေသန်း900ထောက်ပံ့ပေးသွားမယ်လို့အမေရိကန်ပြည်ထောင်စုကကြေညာပါတယ်အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလန်ကန်ကာကွယ်ဝင်ကြီးရိုက်အော့စတင်တို့နဲ့ဖိလစ်ပိုင်သမ္မတမာကိုစ်တို့ပြည်ခဲ့တဲ့အင်္ဂါနေ့မှာတွေ့ဆုံခဲ့ပြီးတဲ့နောက်အခုလိုကြေညာတာဖြစ်ပါတယ
် Secretary Tony Blinken Harry Lloyd Austin
တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နဲ့ဖိလစ်ပိုင်တို့ကြားအခြေအနေတွေတင်းမာနေတဲ့အချိန်မှာအမေရိကန်ကအခုလိုထောက်ပံ့ပေးတာလည်းဖြစ်ပါတယ်ဖိလစ်ပိုင်စစ်တပ်နဲ့ကန်ယူဒန်ဆောက်တပ်တွေအတွက်ကာကွယ်ရေးစနစ်ကိုပိုကောင်းလာဖို့ထောက်လှမ်းရေးသတင်းအချက်လက်မျှဝေရေးတွေအတွက်ဒီငွေတွေကိုပေးခဲ့တာလို့ AP သတင်းကဖော်ပြပါတယ်ခင်ဗျာ
Lines of communication
美国不是南海问题的当事方
ဒီလိုထောက်ပံ့ပြီးနောက်တရက်မှာပဲတောင်တရုတ်ပင်လယ်အရေးဟာအမေရိကန်နဲ့ဘာမှမသက်ဆိုင်တာကြောင့်ဝင်ရောက်မဆွတ်ဖက်နဲ့လို့တရုတ်နိုင်ငံသားကြီးပြောခွင့်ရှိသူကလည်းပြောဆိုလိုက်ပါတယ်ဒီလိုနိုင်ငံတစ်နိုင်ငံကဝင်ရောက်ဆွတ်ဖက်တာဟာအခြေအနေတွေကိုပိုဆိုးစေမယ်လို့လည်းဖိလစ်ပိုင်ကိုသတိပေးလိုက်တာပါဒီတော့အတွင်းမှာပဲတရုတ်သမ္မတရှီကျင်းဖင်ကလည်းတရုတ်ရဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့နေဆက်လုံချုံကြီးနဲ့ရေချောင်းလေချောင်းရံကာကွယ်ဖို့ခိုင်ခိုင်မာမာလှုပ်ထားဖို့ဗုဒ္ဓဘုံကပြောဆိုလိုက်တဲ့အကြောင်းစင်ဝါသတင်းမှဖော်ပြပါရခင်ဗျာ
besar menyangkut rentang waktu yang bisa 10 tahun 15
tahun Indonesia နိုင်ငံရဲ့အစိုးရယုံပြောင်းဆိုင်မဲ့မြို့တော်အသက်ဟာရာဂိုင်နှုန်း60ကျော်ဆောက်လုပ်ပြီးစီနေပြီလို့သမ္မတချိုကိုဝီဒိုဒိုကနေပြောလိုက်ပါတယ်လာမယ့်တနင်္လာနေ့ကစလို့အဲ့ဒီမြို့တော်အသက်မှာသူစပြီးတော့ယုံထိုင်မယ်လို့လည်းဆိုပါတယ်လက်ရှိမြို့တော်ဂျာကာတာဟာလူဦးရေထူထပ်ရေနစ်မြုပ်လာနေပြီဆိုပြီးတော့ဘိုနီယိုကျွန်းပေါ်မှာရှိတဲ့နူစန်ထရာမြို့ကိုမြို့တော်အဖြစ်ပြောင်းလဲဖို့2019ခုနှစ်မှာစတင်ခဲ့တာပါမြို့အသက်စီမံကိန်းအတွက်ငွေကြေး33ဘီလီယံသုံးစွဲထားပါတယ်ဒီမြို့တော်အတွက်ကိုအင်ဒိုနီးရှားလွတ်လပ်ရေးနေ့ဩဂတ်လ18ရက်နေ့မှာတရားဝင်ပြောင်းရွှေ့မယ်လို့သတင်းတွေကဖော်ပြပါတယ်ခင်ဗျာပြင်သစ်အိုလံပစ်အားကစားပြိုင်ပွဲဝင်ပြိုင်နေတဲ့အရှေ့တောင်အာရှနိုင်ငံတွေထဲမှာထိုင်းနိုင်ငံကအားကစားသမားအများဆုံး52ယောက်ဝင်ပြိုင်နေပါတယ်။အင်ဒိုနီးရှားနိုင်ငံက29ယောက်၊မလေးရှားက26ယောက်၊စင်ကာပူက23ယောက်၊ဖိလစ်ပိုင်က22ယောက်၊ဗီယက်နမ်နိုင်ငံက16ယောက်၊ဘရူနိုင်း၊ကမ္ဘောဒီးယား၊လာအိုတို့က3ယောက်စီနဲ့မြန်မာနိုင်ငံကတော့2ယောက်ဝင်ပြိုင်နေတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအမျိုးသမီးတယောက်ချင်းကြက်တောင်ရိုက်အားကစားပြိုင်ပွဲမှာတတ်ထားသူစားနဲ့အမျိုးသားမီတာတရာအလွတ်တန်ရေကူးပြိုင်ပွဲမှာဖုံးပြေဟန်တို့နှစ်ယောက်ပဲဝင်ပြိုင်တာပါအင်္ဂါနေ့ကပွဲစဉ်တွေမှာသူတို့နှစ်ယောက်လုံးရှုံးပွဲကြုံခဲ့တဲ့အတွက်အရှိတောင်အာရှနိုင်ငံတွေထဲမှာမြန်မာအသင်းဟာပထမဆုံးပြိုင်ပွဲကထွက်ရတဲ့အသင်းဖြစ်ခဲ့ပါတယ်ခင်ဗျာကျွန်တော်ဆော့ဖို့ကပါ